Welcome to the Voice of America in Burmese.
ပြန်အောင်ကြိုးရတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် View American တန်ကနေ2023ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချင်းည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190လို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆွေမျက်မော်ပါအိန္ဒိယနိုင်ငံမှာနှစ်ပေါင်း20အတွင်းမှာဆိုးဝါးဆုံးယထာတိုက်မှုဖြစ်ခဲ့တာမှာလူပေါင်း300နီးပါးတေဆုံးခဲ့ပါတယ်အမေရိကန်အစိုးရအသုံးစီချင်းဝေကိစ္စသဘောတူညီမှုဟာပါတီနှစ်ရပ်ပေါင်းပူးပေါင်းဆောင်ရွက်နိုင်ခဲ့လို့ဖြစ်တယ်လို့သမ္မတဂျိုးဘိုက်ဒန်ကချီးကျူးပြောကြားခဲ့ပါတယ်အင်ဒိုပစိဖစ်ဒေသမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေပိုများလာတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကစင်ကာပူမှာပြောကြားလိုက်ပါတယ်အခုလိုမျိုးထိတ်တဲရောက်နေတဲ့သတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါတရင်နေပြီးတဲ့နောက်နားဆင်ရမယ့်နားဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံတဝန်းကလူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်မှာတော့
စစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ must if or ap me ပေါ့နော်အဲနောက်ဆုံးထားပြီးတော့မှ scan pick thing for အတွက်သူကဖြည့်အားအဲပေးတာပေါ့နော်
စီဗီချောင်းစခန်းကတောင်းရှိသူသူပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဥတ္တမောင်ဆိုင်ရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်စတာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်နဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာနှစ်ပေါင်း20အတွင်းမှာဆိုးဝါးဆုံးယထာတိုက်မှုဖြစ်ပွားခဲ့တာမှာ300နီးပါးသေဆုံးပြီးတော့ထောင်ကနန်းထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံအရှေ့ပိုင်းအော်ရတပြည်နယ်မှာတောက်ချာနီးညဒေသစံတော်ချိန်9နာရီလောက်မှာရှလီမာမျိုးကနေပြီးချန်တိုင်းမျိုးကိုသွားတဲ့အမြန်ယထာလမ်းချော်ပြီးတော့မျက်နှာချင်းစာယထာလမ်းမှာရက်နေတဲ့ကုန်တင်ယထာကိုဝန်တိုက်ခဲ့တာပါ။အဲ့ဒီယထာနှစ်ဆင်းတိုက်မိထားလို့ယထာရဲတွေပိုင်းပြတ်ပျက်စီးနေချိန်မှာပဲ။H1 ပူမျိုးကနေပြီးတော့ဟာရာမျိုးကိုသွားတဲ့နောက်ထပ်အမြန်ယထာတစီကဝင်တိုက်ခဲ့တာလို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်လူပေါင်း280ထဲမှလည်းတည်ဆုံးခဲ့တဲ့ယထာတိုက်မှုဘလို့ကြောင့်ဖြစ်ခဲ့ရတယ်ဆိုတာကိုစုံစမ်းမယ်လို့မြေယထာဝန်ကြီးကအခုလိုပြောကြားခဲ့ပါတယ်မြေထားဆက်သွယ်ရေးလုံခြုံစိတ်ချမှုနဲ့ဆိုင်တဲ့အဆင့်ပြစ်ကော်မတီတစ်ဖွဲ့နဲ့ကော်မရှင်နာမင်းကြီးတို့ကယထာတိုက်မှုဘလို့ကြောင့်ဖြစ်ရတယ်ဆိုတာအကြောင်းကိုဇင်းမြစ်ကိုသိရှိသဘောအောင်လို့စုံစမ်းစစ်ဆေးမှဖြစ်တယ်လို့မြေထားဝန်ကြီးကပြောကြားသွားတာပါယထာတိုက်မှုနဲ့ပတ်သက်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းနယူးဒေလီမြို့တော်မှာဒီကနေ့အစောပိုင်းကအရေးပေါ်အစည်းအဝေးခေါ်ခဲ့ပြီးတဲ့နောက်ညနေပိုင်းမှာတော့ယထာတိုက်မှုဖြစ်တဲ့အော်ရတပြည်နယ်ကိုတွားရောက်ခဲ့ပါတယ်ပြစ်စည်းသွားတဲ့ယထာရဲတွေကြားမှာအသက်ရှင်နေနိုင်သူတွေကိုလိုက်ရှာနေတဲ့ကုညီကယ်ဆယ်ရေးလုပ်နေသူတွေကခီးတဲ့တဲ့အမြန်ယထာနှစ်စီးလုံးပေါ်မှာအသက်ရှင်တရားရသူတွေထပ်မတွေ့တော့ဘူးလို့ညနေပိုင်းမှာပြောကြားခဲ့ပါတယ်ကယ်ဆယ်ရေးလုပ်နေသူ1200ကျော်ရှိပြီးတော့လိုအပ်တဲ့ကုသမှုတွေအတွက်ကိုလည်းရွေးချားသွားလာနိုင်တဲ့ဆေးပေးကမ်း45ခုနဲ့ကုသပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အိန္ဒိယနိုင်ငံမှာနေစဉ်မြေထားတွဲနဲ့သွားလာနေကြသူ12တန်းကျော်ရှိပါတယ်လက်ထလမ်းကျော်မတော်တဆမှုတွေလည်းမကြာခဏဖြစ်တတ်ပေမဲ့လို့အခုလောက်အများအပြားသိဆုံးရတဲ့ယထာတိုက်မှုမျိုးမဖြစ်တာကတော့ဆယ်စုနှစ်နဲ့ချီရှိနေပြီလို့အိန္ဒိယအစိုးရကပြောပါတယ်ရှင
်အမေရိကန်အစိုးရကျွေးမီချက်တဲ့ညီနိုင်အဖြစ်ရှာနိုင်ခဲ့တာအတွက်သမ္မတဂျိုးဘိုင်ဒန်ကမနေ့ကအောင်ပွဲခံမိန့်ခွန်းပြောကြားခဲ့ပါတယ်အိမ်ပြီးတော့သမ္မတရုံးခန်းကနေရှာရှာပါပါမိန့်ခွန်းပြောကြားမှာသမ္မတဂျိုးဘိုင်ဒန်ကအတိုက်ခံအမတ်တွေနဲ့အပေးယူလုပ်ပြီးအစိုးရလုပ်ငန်းတွေရပ်တန့်မသွားအောင်ရှောင်ရှားနိုင်လိုက်တာကပါတီကြီးနှစ်ရက်ပူပေါင်းဆောင်ရွက်နိုင်ခဲ့တဲ့ American Democracy အတွက်အားရခုံယူစရာပါလို့ခုလိုပြောလိုက်ပါတယ
် Look, the only way American democracy can function is through compromise and consensus. And that's what I work to do as your president.
American Democracy အလုပ်ဖြစ်နိုင်ဖို့တခုတည်းသောနည်းလမ်းကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အဖေးယူလုပ်ညှိနှိုင်းပြီးသဘောတူညီချက်ရအောင်လုပ်တဲ့နည်းပါ။ဒီနည်းနဲ့အောင်မြင်အောင်သမ္မတတယောက်အနေနဲ့ကျွန်တော်လုပ်ပါတယ်။ပါတီကြီးနဲ့ရကြာညှိနှိုင်းဖို့လိုအပ်ပြီးညှိနှိုင်းလို့ရနိုင်တဲ့သဘောတူညီမှုတွေရအောင်လုပ်ခဲ့ပါတယ်လို့သမ္မတဘိုင်ဒန်ကတနိုင်ငံလုံးကိုပြောတဲ့နှစ်စဉ်မိန့်ခွန်းမှာဒီမနေ့ကပဲပြောကြားသွားခဲ့တာဖြစ်ပါတယ်။အစိုးရလုပ်ငန်းတွေလည်းပတ်ဖို့အတွက်ကျွေးမီအမြင့်ဆုံးချေယူနိုင်တဲ့ပမာဏတိုးမြင့်ဖို့နဲ့အစိုးရအသုံးစရိတ်လျှော့ချဖို့ပါတီကြီးနှစ်ခုကြားမှာအောက်လွှတ်တော်မှာဗိုလ်ထူးညကအတည်ပြုခဲ့သလိုအထက်လွှတ်တော်မှာခြားသာရင်းညကအတည်ပြုပေးလိုက်တာကြောင့်သမ္မတဘိုင်ဒန်အနေနဲ့လက်မှတ်ရေးထိုးဖို့ အတိပြုဖို့ပဲကြံတော့တဲ့အချိန်မှာအခုလိုအောင်ပွဲခံပြောကြလိုက်တာပါ။အစိုးရလုပ်ငန်းတွေရက်ပြီးစီးပွားရေးထိခိုက်နိုင်မဲ့အခြေအနေမရောက်ရအောင်တမရအင်ဘူတော်နဲ့ Republican လွတ်တော်မတ်တွေကြားအခြေတင်ညှိနှိုင်းခဲ့ရပြီးတော့ခက်ခဲခဲခဲသဘောတူညီမှုရခဲ့တဲ့ဒီဥပဒေကြမ်းကိုတော့တမရဘိုင်ဒန်ဒီကနေ့လက်မှတ်ရေးထိုးအတိပြုမှာပါ။ဒီဥပဒေရအမေရိကန်အစိုးရလည်ပတ်ဖို့အသုံးစရိတ်ချေယူနိုင်မဲ့ငွေပမာဏဒေါ်လာ 31.4 ထရီလီယံအမြင့်ဆုံးကန့်သတ်ချက်ကိုရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်။ဒီရုပ်သိမ်းမှုက2024သမရရွေးကောက်ပွဲပြီး2025ခုနှစ်ဇန်နဝါရီလရက်နေ့အထိအကျုံးဝင်တာဖြစ်ပါတယ်။ဒါကြောင့်လက်ရှိအမေရိကန်ပြည်တော်စုမှစီးပွားရေးအချက်တွေကြုံရပြီးတော့ကမ္ဘာစီးပွားရေးကိုရိုက်ခတ်နိုင်တဲ့အခြေအနေကိုကျော်လွှားနိုင်တဲ့အပြင်လာမယ့်သမရရွေးကောက်ပွဲမတိုင်ခင်နှစ်နှစ်အတွင်းငွေကြေးစီးပွားတည်ငြိမ်မှုရရှိဖို့အများကမျှော်လင့်နေကြပါတယ်ခင်ဗျာ။
လက်လက်ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ရမယ်ဆိုတဲ့အနာဂတ်အမြင်နဲ့ဒေသရဲမှပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေပို့ပြီးတော့များလာတယ်လို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောကြားလိုက်ပါတယ်။စင်ကာပူမှာကျင်းပနေတဲ့အာရှဒေသဆိုင်ရာအကြီးအကျယ်ဆုံးလုံခြုံရေးဆိုင်ရာဆွေးနွေးပွဲကြီးဖြစ်တဲ့ Shangri-La Dialogue ဆွေးနွေးပွဲကြီးမှာ Pacific ဒေသမှာဒီ American ရဲ့ဦးဆောင်မှုဆိုတဲ့ခေါင်းစဉ်နဲ့ကာကွယ်ရေးဝန်ကြီး Austin ကဒီကနေ့မင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်
။ So our shared goals are clear.To deter aggression and to deepen the rules and norms that promote prosperity.
ရန်စကျူးကျော်မှုတွေကိုတားဆီးဖို့တာယာဝါပြောစီဖို့နဲ့ပဋိပက္ခတွေကိုကာကွယ်နိုင်မဲ့နိုင်ငံတကာစည်းမျဉ်းစည်းကမ်းတွေပုံမှန်ခိုင်မာအောင်လုပ်ရမယ်ဆိုတဲ့ဘုံရည်မှန်းချက်တွေရှိထားကြတဲ့အတိုင်းအရှေ့တရုတ်ပင်လယ်ကနေတောင်တရုတ်ပင်လယ်အိန္ဒိယသမုဒ္ဒရာအထိအမေရိကန်ရဲ့မိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအစီအစဉ်တွေလေ့ကျင့်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Austin ကပြောကြားသွားပါတယ်။တရုတ်ရဲ့စီးပွားရေးစည်းရေးချက်ထွင်မှုရုရှားရဲ့စီးရေးအရဝင်ရောက်ကျူးကျော်မှုတွေလို့ပထဝီနိုင်ငံရေးမှာတင်းမာမှုတွေတိုးနေချိန်မှာပဲနိုင်ငံတကာမဟာဗျူဟာလေးလာရေးတက်သည့်ပညာရှင်များအဖွဲ့ WIWS ကစီစဉ်တဲ့ Shangri-La Dialogue နှစ်ပတ်လည်ဆွေးနွေးပွဲကြီးကိုကျင်းပနေတာပါ Indo-Pacific ဒေသမှာဩဇာညောင်းနိုင်ဖို့အတွက် American ရောတရုတ်ကပါစူးစမ်းနေကြတာပါဒီဆွေးနွေးပွဲကြီးအတွင်းမှာတရုတ်ကကွယ်ရေးဝင်ကြီး Lee Chang-fuနဲ့တွေ့ဆုံဖို့အတွက် American ဘက်ကကမ်းလှမ်းတာကိုတရုတ်ကငြင်းဆန်ခဲ့တာနဲ့ပတ်သက်လို့လည်း American ကကွယ်ရေးဝင်ကြီးကပဋိပက္ခတွေကိုရှောင်ရှားနိုင်ဖို့ဆွေးနွေးမှုတွေလိုအပ်တယ်လို့သတိပေးပြီးတော့စည်ရေးဆိုင်ရာပြဿနာတွေကင်တွယ်ဖြေရှင်းနိုင်အောင်ထိတွေ့ဆက်ဆံဖို့အတွက်တရုတ်ဘက်ကမလိုလားတဲ့အပေါ်မှာအင်ပတမဆွေးနွေးတယ်လို့ပြောကြားခဲ့ပါတယ်။အခုလိုဝင်းကြီး Austin မင်ကွန်းနဲ့မှပြောကြားခဲ့တာကိုတရုတ်စစ်ထက်ဘက်ကတော့ပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။တရုတ် American စစ်ဘက်ဆက်ဆံရေးတိုးတက်ဖို့အရေးကြီးတယ်ဆိုတာတရုတ်ဘက်ကအလေးထားကြောင်းလက်ရှိမှာတော့နှစ်ဖက်စစ်တပ်ခတ်ခဲတဲ့အခြေအနေတွေကြုံနေပြီးတော့ American ဘက်မှလုံးဝတာဝန်ရှိတယ်လို့ဒုတိယဗိုလ်ချုပ်ကြီးချင်းချန်ဖန်ကစင်ကာပူမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောကြားသွားပါတယ်။တောက်ချာနေတော့ကတော့အမေရိကန်ဝန်ကြီး Lloyd Austin နဲ့တရုတ်ဝန်ကြီး Lee Chang-fu တို့ဆွေးနွေးပွဲတစ်ခုမှာမျက်နှာချင်းဆိုင်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။နှစ်ယောက်ကြားထက်တဲ့ဝင်ဝင်ဆွေးနွေးတာမျိုးတော့မရှိဘူးလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တရုတ်ကပိုင်ဆိုင်တယ်လို့ပြောနေတဲ့ထိုင်ဝမ်ကျွန်းကိစ္စနဲ့တောင်ကျုပ်ပင်လယ်ရေပြင်နယ်နိမိတ်ကိစ္စတွေကြောင့်အမေရိကန်နဲ့တရုတ်ကြားမှာဆက်ဆံရေးဟာဆယ်စုနှစ်တည်းအတွင်းမှာအဆိုးဆုံးအခြေအနေကိုရောက်နေတာဖြစ်ပါတယ်။
မြန်မာစစ်တပ်ကိုအင်ဒိုနီးရှားလိုနိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဖြစ်စေခြင်းလေလို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစစ်တပ်ဟာပြည်သူတွေမျက်နှာကြည့်ပြီးတော့ပြည်သူတပ်မတော်ဖြစ်ဖို့1998ခုနှစ်မှာနိုင်ငံရေးကနေဆန္ဒအလျောက်နှုတ်ထွက်ပေးခဲ့တယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဗီယာနိုကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La Asia Pacific လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့ညနေပိုင်းကပြောသွားတာပါ။ဒါပြင်အာဆီယံအနေနဲ့မြန်မာနိုင်ငံမှာအာဏာရှင်စနစ်အုပ်ချုပ်ရေးကိုလက်မခံပဲဘူးဆိုတာနဲ့မြန်မာပြည်သူတွေအပေါ်မှာတည်ကြည်တဲ့အထိစစ်တပ်ကအကြမ်းဖက်လုပ်ရက်တွေဟာလုံရက်တွေလုံနေတာထင်ရှားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောထားပါတယ်လို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကဒေတာရင်းတင်မာမှုဖြစ်ရှင်းရေးခေါင်းစဉ်နဲ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်။လက်ရှိအင်ဒိုနီးရှားမတိုင်ခင်ကမ္ဘောဒီးယားနိုင်ငံအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကာလာဒဲကလည်းမြန်မာစစ်တပ်ခေါင်းဆောင်တွေကို ADMM ခေါ်အာဆီယံကာကွယ်ရေးဝန်ကြီးဆိုင်ရာအစည်းအဝေးတွေကိုပေးမတက်ခဲ့ပါဘူးလို့ဝန်ကြီးပရာဘိုဝိုဆူဗီယာနိုကပြောခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာစစ်အုပ်စုနဲ့ထိတွေ့ဆက်ဆံနေပြီးတိုက်ခိုက်မှုတွေရပ်ပြီးပဋိပက္ခတွေလျှော့ချဖို့ဒီမိုကရေစီနီးကြအပြေရှားနိုင်ဖို့အတက်နိုင်ဆုံးစူးစမ်းနေပါတယ်လို့ဝန်ကြီးပရာဝိုဆူဗီယာနိုကပြောသွားပါတယ်ဒေတာရဲတင်းမောင်မှုဖြည့်ရှင်ရေးခေါင်းစဉ်အောက်မှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးလီဂျောင်ဆောက်ကမြောက်ကိုရီးယားနဲ့တင်းမောင်မှုပြဿနာဖြည့်ရှင်ရေးဆွေးနွေးခဲ့သလိုဥရောပကော်မရှင်ဒုဥက္ကဋ္ဌဂျိုးဆပ်ဘရောFontales ကလည်း Ukraine Russia စစ်ပွဲအပြေရှားနိုင်ရေးအကြောင်းကိုဆွေးနွေးခဲ့ပါသေးတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင်းပေးနေပါတယ်ခင
်ဗျာ။ဂျွန်လာတောင်ရည်နေ့စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတက်တမတာဝန်တက်တန်းပြီးဆုံးတော့မဲ့ဒေါက်တာနှိုလင်းဟေဇန်နဲ့ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တို့ဂျွန်လာ2ရက်နေ့တောက်ကြနေတုန်းကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးတက်တမအဖြစ်ဆောင်ရွက်ခဲ့မှုတွေကိုအတိအမှတ်ပြုကြောင်းဒေါ်စင်မအောင်ဘက်ကပြောကြားခဲ့တယ်လို့ NUG နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝန်ရဲ့ဖြေရှင်းမှုပြတ်ကွက်ခဲ့တယ်လို့ဒေါက်တာဟေဇာဘက်ကအတိအမှတ်ပြုပြောသလိုအထူးကော်စလဲအနေနဲ့ဆောင်ရွက်မှုတွေမှာအခက်အခဲတားဆီးတွေကြုံတွေ့ခဲ့ရတာကိုလည်းကြီးညာချက်ထဲမှာဖော်ပြထားပါတယ်။2022ခုနှစ်အောက်တိုဘာလမှာကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတက်တမအဖြစ်နဲ့ဒေါက်တာနိုလင်းဟေဇာတာဝန်ခံရပါတယ်။သူ့ရဲ့တာဝန်ဟာဂျွန်လ10ရက်နေ့မှာကုန်ဆုံးတော့မယ်လို့ကုလသမဂ္ဂကမေလ30ရက်နေ့ကသတင်းထုတ်ပြန်ပါတယ်။အထူးတက်တမတာဝန်နဲ့မြန်မာနိုင်ငံကို2022ဩဂတ်လမှာတချိန်တွားရောက်ခဲ့ဘူးပါတယ်။အဲ့ဒီခီးစဉ်တွင်မှာတော့အာနာသိန်းစစ်ကောင်စီကောင်းဆောင်ဖိုလ်ချုပ်မှုကြီးမင်းအောင်လိုင်အပါအဝင်မြန်မာစစ်ကောင်းဆောင်အနေနဲ့တွေ့ဆုံခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့သူကတိုက်တွန်းခဲ့ပါတယ်ရှင်
။ဝါရှင်တန်မြို့တော်ကိုအသစ်ရောက်လာတဲ့အမေရိကန်ဆိုင်ရာတရုတ်သံတမန်ကြီးရှီဖိုင်းနဲ့အမေရိကန်ဗနာရေးဌာနလက်ထောက်ဝန်ကြီးဂျေရှန်ဘိုးတို့တောက်ကြနေကတွေ့ဆုံခဲ့ကြပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံခြားဆက်ဆံရေးလမ်းဖွင့်ထားနိုင်အောင်တွေ့ဆုံမှုလို့ဗနာရေးဝန်ကြီးဌာနဘက်ကပြောပါတယ်။နိုင်ငံခြားအပြန်အလှန်ဆက်ဆံရေးလမ်းကြောင်းဖွင့်ထားနိုင်ဖို့အားထုတ်မှုတစ်စိတ်တစ်ပိုင်းအဖြစ်ပုံမှန်လည်းတိတိယယောက်ဆွေးနွေးခဲ့ကြတယ်လို့ဗနာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်ဗနာရေးဌာနလက်ထောက်ဝန်ကြီးဂျေရှန်ဘိုးဟာအမေရိကန်ဗနာရေးဝန်ကြီးဌာနမှနိုင်ငံတကာရေးရာကိုဦးဆောင်ကင်တွယ်ရသူဖြစ်ပါတယ်။ကမ္ဘာစီးပွားရေးနဲ့ငွေကြေးကိစ္စတွေဖြင့်နိုင်ငံတကာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်ကြားအနီးကပ်ဆက်သွယ်ဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းလက်ထောက်ဝန်ကြီးကလေးပေးပြောကြားခဲ့ပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လို့တင်းနေမမှဖြစ်ခဲ့တဲ့အမေရိကန်နဲ့တရုတ်ကြားစီးပွားရေးဆိုင်ရာထိတွေ့ဆက်ဆံမှုတွေလက်တလောပိုများလာပေမဲ့လုံခြုံရေးဆိုင်ရာကိစ္စတွေမှာတော့တင်းမာနေစေဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယ၊ပါကစ္စတန်၊ဆာဒီအာရေဗျနိုင်ငံတွေအပြင်တခြားပင်လယ်ကွေ့၃နိုင်ငံနဲ့ရေကြောင်းမဟာမိတ်ဖွဲ့ဖို့အစီအစဉ်ရှိတယ်လို့အီရန်ရေတပ်တမှုကြီးကပြောကြားတဲ့အကြောင်းအီရန်သတင်းဌာနတွေမှဖော်ပြပါရယ်နိုင်ငံတစ်ခုနဲ့တစ်ခုကြားပူးပေါင်းဆောင်ရွက်မှုတွေကဒေတာရိတ်လုံခြုံစေရမယ်ဆိုတာဒေတာရိတ်နိုင်ငံတွေသဘောပေါက်ခဲ့တယ်လို့ဒီအီရန်ရေတပ်တမှုကြီးရဲ့အပြောကိုအီရန်သတင်းတွေမှဖော်ပြပါရယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်နိုင်လူကအကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာအဲ့ဒီကမှအရင်ဆုံးတော့ကျွန်တော်တို့ဒုအသံအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နေရပြန်ဖို့ဖိအားပေးခံနေရတဲ့ရှမ်းပြည်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေအကြောင်းကိုတင်ပြပေးမှာပါရှမ်းပြည်မြောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်နေတည်နေချီနေရစွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်ခိုလုံရေးစခန်းတွေကိုဖျက်ပြီးတော့နေရပြန်ဖို့မြန်မာစစ်ကောင်စီကအတင်းကျပ်ဖိအားပေးနေတယ်လို့စစ်ရှောင်းစခန်းကော်မတီတာဝန်ရှိသူတွေကပြောပါတယ်ဒီလိုဖိအားပေးခံရပြီမဲ့လည်းပြန်လည်ထူထောင်ရေးကူညီပေးတာမရှိလို့အခက်အခဲမျိုးစုံနဲ့ကြုံနေရတဲ့အကြောင်းဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတိဖြတ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်တို့ကုခိုင်ဆောင်ကတချို့တော့ camp တွေဒီစခန်းပိတ်တင်ရေးဆိုတဲ့ခေါင်းစဉ်ကကျွန်တော်ဒီစစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ March 8 or AP May ပေါ့နော်အဲနောက်ဆုံးထားပြီးတော့မှစခန်းပိတ်တင်ဖို့အတွက်သူကဖြည့်အားပေးတာပေါ့နော
်ဟိုတော့မှမိုးယူနေတယ်ထဲမှာမိုးအင်းလေးတော့အတိတ်ဆောက်တယ်ဆိုတော့အင်းမပြီးခင်မှာနေရတယ်လို့အခုလည်းတကားပေါက်တော့မရှိသေးဘူ
းချမ်းပြည်နယ်မြောက်ပိုင်းမှာပြိပခါတွေဆက်လက်ဖြစ်ပွားနေပြီးညကလာကြမြင်လာတဲ့အတူအိုးမဲအိမ်မဲဆစ်ဆောင်ရသူထောင်ပေါင်းများစွာရှိလာခဲ့ပါတယ်ဆရာနာတိန်ပြီးရဲ့နောက်မှာတော့တိုက်ပွဲတွေပိုပြင်းထန်လာခဲ့ပေမယ့်စစ်ဆောင်ကျိုဟာစခန်းတွေကနေထွက်သွားဖို့ဖိအားပေးခံရပြီးမလုံမကြုံနဲ့ကိုယ့်အာကိုယ်ကိုပြီးနေထိုင်ကြရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရယ်ဒီအစီအစဉ်ကို Foundation Hero တွေကတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်ဆောင်မကိုတော့ရွှေဖြင်းမြေသတင်းအေဂျင်စီက ။သတင်းသားလွေအဖော်ကရေးသားထားပြီးမိုင်းအကြကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုချပါရယ်ရှင်။
ဒါကတော့ယာယီဖျားရှိခိုးကြောင့်ဒီဆောက်ဖို့အတွက်မန်လုံရွာသားတွေတောင်ပေါ်နေရာတစ်ခုမှာဝါခုံနေတဲ့အတန်ဖြစ်ပါတယ်။တကယ်တော့သူတို့ရွာအသစ်တစ်ခုတောင်ပြန်တည်ဖို့လိုနေတာပါ။ရှမ်းမြောက်ကုခန့်မြို့နယ်မှာရှိတဲ့သူတို့ရွာဟောင်းလေးကတော့2016ခုနှစ်သူတို့ထွက်သွားပြီးတဲ့နောက်ပိုင်းအပင်တွေဖုံးလွှမ်းသွားခဲ့ပါပြီ။အဲ့ဒီအချိန်တုန်းကမန်လုံရွာသားတွေဟာမြန်မာစစ်တပ်နဲ့ကချင်တပ်မတော် KIA တို့တပ်ပွဲကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီနောက်ကိုခန့်မျိုးပေါ်ကအချင်းနှစ်ချင်းအတင်းတော်မြေနေရာကိုခန့် KBC 2စစ်ဆောင်ဖြစ်နေကြရပါတယ်။ကျင်းချင်းကြုတ်ကြုတ်အခန်းလေးထဲမှာအတူနေကြရတာပါ။မိသားစုဝင်10ယောက်နဲ့အထက်ပိုတဲ့အချို့မိသားစုတွေအတွက်ကစပီပက်လက်အခန်းကအလွန်ကျဉ်းလာပါတယ်။ဒါပေမဲ့အခုနေနေရတာနဲ့ရှင်ရင်တော့အဲတုန်းကပိုတက်တောက်တက်တာဖြစ်ပါသေးတယ်
။အမိုးပေါ့နော်။ဒီအခုတော့မောကနေပေမူသားတယ်မလည်းညာလေဒီမှာတို့အဲ့တဲ့နေအိမ်တမောဆောင်ချုံတဲ့အပေါ်မှာမောကပြန်ချုံပြီးမှအေးရတာပေါ့အမိုးလိုတာပေါ့မောကနေတော့အဆင်မပြေဘူးမိုးယူတာပေါ့အခုတော့မှမိုးယူနေတယ်ထင်မှမိုးအိမ်နေတော့အတိဆောက်တယ်ဆိုတော့အိမ်မပြီးခင်မှာနေရတယ်လို့အခုလည်းတကားပေါက်တော့မရှိသေးဘူ
းကလေးလေးယောက်မိခင်ဒေါ်ထုဆန်ကပြောပြခဲ့တာပါဒေါ်ထုဆန်တို့မိသားစုရဲ့တဲကအမိုးကမလုံပါဘူးကိုခန့်စစ်ဆောင်စခန်းကတခြားမန်လုံရွာသားတွေလိုပဲပြီးခဲ့တဲ့လကသူတို့ကိုလည်းနေရပြန်မှုဖိအားပေးခံထားရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးဆောင်စခန်းအလုံးကိုအောက်တိုဘာလနောက်ဆုံးထားပြီးနေရပြန်ဖို့အတွက်စစ်ကောင်စီက2022ခုနှစ်စက်တင်ဘာလပထမအပတ်မှာထုတ်ပြန်ချက်ထုတ်ခဲ့ပါတယ်။ဘာကြောင့်နေရကိုအတင်းပြန်ခိုင်းနေဆိုတာကထုတ်ပြန်ချက်မှာမပါရှိပါဘူး။ဒါအပြင်2023မတ်လ29ရက်နေ့မှာကိုခန့်မျိုးနယ်ထဲကစစ်ဆောင်စခန်းအလုံးကိုစစ်ကောင်စီကနောက်ဆုံးထားပြီးနေရပြန်မှုထုတ်ပြန်ထားတာရှိခဲ့ပါတယ်။စစ်ဆောင်အရေးကူညီဆောင်ရွက်ပေးသူဦးကြာကစစ်ကောင်စီလက်အောက်ခံကိုခန့်ထွေအုပ်ရုံးကစစ်ဆောင်စခန်းကော်မတီတွေကို၄ကြိမ်ထပ်မံခေါ်တွေ့ပြီးစခန်းတွေဖျက်သိမ်းဖို့ဖိအားပေးခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်တို့ကိုခန့်စုံကတချို့တော့ကက်မတီဒီစခန်းပိတ်တင်ရေးဆိုတဲ့ခေါင်းစဉ်ကကျွန်တော်ဒီစစ်ကောင်စီထွေအုပ်ပေါ့နော်ကနေပြီးတော့မှခေါ်တယ်ပြီးတော့မှဒီနေ့ထဲမှာပဲဒီ March or AP May ပေါ့နော်အဲနောက်ဆုံးထားပြီးတော့မှစခန်းပိတ်တင်ဖို့အတွက်သူတို့ PR အဲပေးတာပေါ့နော်သူတို့ခေါ်ပြီးတော့မှအဲ့လိုမျိုးပြောတဲ့အခါကျတော့တချို့ကက်မတီကျတော့အဲဒီစခန်းပိတ်တင်ရေးအဲဘာပဲဖြစ်ဖြစ်အခုအဲလုတ်ကိုလုတ်တော့မယ်ထင်တယ်ပေါ့ပြောတာလဲအဲ PR ပေးတာလဲတစ်ခါခါအရှိတာတဲ့ခါကျတော့သူတို့အနေနဲ့အဲဘာပဲဖြစ်ဖြစ်ဆိုပြီးတော့မှအဲကိုရက်ကိုရွာကိုပေါ့နော်သူတို့အဲဘာပဲဖြစ်အခုတခြားတော့ဖွဲ့စည်းကြလဲအဲကုကြီးထောက်ပံ့မှုကလည်းယော့နေလာတယ်နောက်ကဒီစစ်ကောင်စီကလည်းအဲ PR ပေးတာလည်းအဲခက်စစ်စစ်ဖြစ်လာတဲ့ခါကျတော့သူတို့ဖန်နေသူတို့အဲပြန်သွားကြတဲ့အစီအစဉ်တွေပေါ့တခြားတော့ကုညီနေတဲ့အဖွဲ့အစည်းတွေတော့မှသူတို့မပြောရဲတော့ဘူးပေါ့နော်အဲမပြောရဲပဲနဲ့အဲသူတို့ဖက်နေသူတို့အဲပြန်သွားကြတာပေါ့
မန်လုံရွာသားတွေသူတို့ကုညီတဲ့အဖွဲ့အစည်းတွေကိုစစ်ဆောင်စခန်းကဖိအားပေးမောင်းထုတ်ခံနေရတဲ့အခက်ခဲတွေမပါစေချင်တဲ့အတွက်ဒီတိုင်းပဲထွက်သွားခဲ့ကြတာပါဒါပေမဲ့သူတို့အိမ်မပြန်နိုင်ကြသေးပါဘူးသူတို့အိမ်တွေကိုအပင်တွေကဖုံးအုပ်နေကြပြီဖြစ်တယ်လို့ပောက်ကွဲနိုင်တဲ့ဆစ်လက်နဲ့အကျဉ်းကြံတွေကလည်းရှိနေသေးတယ်လို့ရောကော်မတီဝင်ဒေါ်ကြာတော်မကရှင်းပြပါတယ
်ကျမတို့မူရင်းညွာတော့ဟိုတော့နည်းနည်းတောင်ပေါ်ဖက်မှာပေါ့နော်နည်းနည်းတောင်ဖက်မှာအရင်တုန်းကစစ်တပ်တွေခဏတဖြုတ်ရာကြီးစစ်တပ်တွေလာချသွားတာရှိတယ်ပေါ့နော်အဲ့ဒါတကြောင်မလို့သူတို့လည်းလုံခြုံရေးယူကြတယ်ပြီးလို့ရှိရင်သူတို့ရဲ့အဲ့မှာလည်းစစ်ဘယ်လိုမျိုးလဲစစ်တွေဖြစ်သေးတယ်ပေါ့နော်အဲ့ချင်းကျမတို့အတွက်စစ်ကြွေးစစ်ကြံတွေမိုင်းအန်တီရီတွေပညာတွေသူတို့ချထားတယ်ဆိုတာလည်းကျမတို့မသိရှိရဘူးမသိရှိရသေးဘူးပေါ့နော
်မူလရွာဟောင်းကလည်းရာဒီမွေးသွာလာရတဲ့လမ်းမျိုးမရှိပါဘူးဒါကြောင့်ပဲစစ်ဆောင်တွေဟာရွာဟောင်းနဲ့တမန်လောက်အကွာကလမ်းမကြီးရဲ့ဘေးတနေရာမှာစခန်းချနေကြပါတယ်အဲ့ဒီစခန်းမှာလူ190လောက်ရှိနေတာပါသူတို့အစ်တနေထိုင်တဲ့နေရာမှာတောင်ဆောင်ဖြစ်တဲ့အတွက်နေရာကောင်းမဟုတ်ပေမဲ့သစုတစည်းတဲ့နေထိုင်ရတာရင် 龙秋木西大爷呢，橄榄呢，你的对，月切了皮带路苏巴的。特别没，走路的个，带不的皮你的你啊，那么微刮了吧不？都都西的你啊不？多大样破个，多要开心啊！原来敲门刮嘛，带不的皮刮你太巴的。谁讲谁个？谁想那个？你也变不大，一定皮阿别开别没。别来头上也对，我接着送你啊，他办姑娘钱没吧不？是别想的哈，都你谈不，莫个带的对，路爱带娃的个，手帮弯弯靠家吧的。我扣的你呢欧龙为了叫扣比到我有带部拖拉机的那你呢那里也对了都有的车路里吧绝对对你家的路都出生啊是吧的
到我那里开开的那姑娘的路的东西的我扣清提不能什么都因超压的从地我的扣压的不我的来危机都扣压的都扣比嘛摊摊比嘛拖拉机嘛边地比嘛地梯边拖拉机那地拉压的不เราไม่รู้เคยเคยเราชีเดทุลาจีตจีมาเลยต้องเปียเดชีดินนั่นเลยชีเดชุมาดูว่าคู่มันเปียเดรู้เลยชุมาดูว่าเอ็กไซเดไซทาราบอน
กีบีซีกัมตูมาสาต้าเรตเวตลากูกลิ่นเนตจีผู้บ่าวตัวอื่นเวงูเจ็ดหน้าต้องเนอายุยาวตัวเรตเวงูเจ็ดตัวต้องเลี้ยงกุญยราชีไปเลยตัวเต้นในไทยเนียมาเลย WFP กับสเลตทับปะมาตีเลยแต่พี่แม่เอริเอพี่ตาชาท้าวปั้นหนุ่ยเราไม่ใช่บ่าวมันลงยอดตาดีด้วยน่าแท้สิงของมูดูผู้ก้ารอตรุกลีดีกว่าจังปูผู้แค่แค่นี้จ้าละบ้าอะคู่ช่วยเปลี่ยนนี่ทันจ้าเรนี่เต็มมากลีเช่าเสียเราใช่บ่าเลยยอดห้องอ่ะจังอ่ะเลยต้องไม่ยารอบ่าวกีบีซีสแค่มาหนี่ร้องอ่ะจังอ่ะเลยอะคู่เนี่ยเนี่ยยังเวลาบ่าเลยตรุดีด้วยสิงของมูดีมีอะไรตัวจ้าตัวมันก็เปลี่ยวบ่าเลย
ကလေးတွေရဲ့အဲပညာရေးတွေကအစအချမ်းမာရေးအခုလောလောဆယ်အိမ်မှာရေးတွေလဲကျမတို့ဟိုလေကွက်အဲရှိတဲ့နေရာတွေမှာပဲသွားခတ်တဲ့အချိန်မှာရေးတွေလဲအခက်ခဲရှိတယ
်အရင်စခန်းမှာနေထိုင်စဉ်ကနေစာအလောက်ကင်တွေနဲ့တီးနှံတွေစိုက်ပျိုးရောင်းချတာတွေရှိပါတယ်ရဟောင်းနာကိုပြန်လာချိန်မှာတော့တချို့ကတီးနှံစိုက်တာတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိနေရာမှာတော့စာဝုနေရဲ့အတွက်တောင်ပေါ်ကထင်းတွေခုတ်ရောင်းကစားတော့နေကြတယ်လို့ဆိုပါတယ်ဒီလိုအချက်တဲတွေနဲ့ကြုံနေရတဲ့အခြားဆစ်ဆောင်တွေလည်းရှိပါသေးတယ်ကချင်နဲ့ရခိုင်ပြည်နယ်အပဝင်ဖွင့်ထားတာကြာပြီးဖြစ်တဲ့ဆစ်ဆောင်စခန်းတွေကလည်းပိတ်သိမ်းဖို့စစ်ကောင်စီကအမိန့်ထုတ်ထားပါတယ်မန်လုံရွာသားတွေကတော့ရှမ်းမြောက်မှာပထမဆုံးနေရပြန်ဖို့လှုပ်ခဲကြသူတွေဖြစ်ပါတယ်ဒါပေမဲ့အကူအညီလည်းမဆိုတလောက်နဲ့သူတို့ရုန်းကန်နေရဆဲပါမကြခင်မိုးရသည်လည်းရောက်တော့မှမိုးလို့အရေးကြီးတဲ့အခြေအနေရောက်နေပြီလို့ဒေါ်ကြတောင်ကထောက်ပြပါတယ်
ใครมาบ่เนาะยันจีจีได้ลงชินเองบ่ฮู้ไปแม่แต่เองได้ลงชินเองดอกฮู้ได้บ่เนาะแต่แม่เนเน่ไข่ๆคั่นๆจีเองดิชมาโลลูอัตเตบ่เนาะตุเตปัญญาเรอกาเรบ่เนาะอะคุโลမျိုးมอกาตวยเนี่ยเป้บ่ฮู้ไปเนี่ยเนเน่ไข่ๆคั่นๆเลยอกาเรชมาโลยัวติมาจันเลตีทองเนราฮู้เตชมาโลลูอัตฉะตวยอะมะจีชิရှိတဲ့အတွက်ကြောင့်မလို့ပေါ့နော်ကျမတို့ကိုလာကြည့်ရှုပြမအကြံပေးလာကူညီထောက်ပံ့ဖို့ရအတွက်လည်းကျမတို့တောင်းခံချင်ပါတယ်လို့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အံအဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အံအပတ်စဉ်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အံ Facebook စာမျက်နှာSoundcloud, YouTube, IG တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပတ်မိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒီအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့အံစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစီစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့လူခွင့်ရေးဖြည့်ရှင်ရမယ်ပြဿနာတချို့အတွက်ဘာသာတရားတွေကြားထိုင်မြင်ဆွေးနွေးဖို့လိုအပ်ပါသလားဘာကြောင့်အရေးကြီးပါသလဲအီတလီနိုင်ငံမှာလာရောက်ပြီးတော့ပညာသင်ကြားနေတဲ့အရှင်မန္ဒလာလင်ဂါရာကိုဥတ္တမောင်သန်းကမေးမြန်းတင်ပြထားတာကိုနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဘာကြီးရဲ့ပဋိပက္ခကိုကြည့်လိုက်လို့ရှိရင်မကြာခဏဆိုလိုပဲဘာသာတရားနဲ့လူမျိုးကြောင့်ဖြစ်တဲ့ပဋိပက္ခတွေပဋိသင်တွေကိုကျွန်တော်တို့ကြားပါတယ် ဒီပတ်ကျွန်တော်တင်ပြချင်တာကတော့ဘာသာတရားတွေကြားမှာနီနော့ပလက်ဆွေးနွေးခြင်းဆိုတဲ့ interfaith dialogue အကြောင်းပဲဖြစ်ပါတယ်ဒီအကြောင်းကိုမိတ်ဆက်အနေနဲ့ပြောဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အီတလီနိုင်ငံ Anglican University မှာ interfaith ဘာသာရပ်နဲ့ပတ်သက်ပြီးလေ့လာသင်ယူနေတဲ့အရှင်မန္တလာလင်္ကာရဖြစ်ပါတယ်မင်္ဂလာပါရှင်ဖျား
မင်္ဂလာပါခင
်ဗျာမင်္ဂလာဖျားပထမဦးဆုံးပေါ့နော်မြန်မာနိုင်ငံလိုလူအဖွဲ့အစည်းတွေဘာကြောင့်ဘာသာတရားတွေကြားမှာစကားပြောဖို့အရေးကြီးတယ်လို့ရှင်ဖျားဖြစ်ပါတယ်ဖျား
မြန်မာနိုင်ငံရဲ့ဒီလက်ရှိအနေအထားမှာပြဿနာပေါင်းစုံဖြစ်တယ်သို့တော့မြန်မာနိုင်ငံဒီအရန်ကိုအသာရလှပပြီးတော့မှလူမျိုးပေါင်းစုံဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံတမိုင်းအမွေနဲ့ရှူတော်ပေါင်းစုံနဲ့ရှိပြီးတော့မှအင်မတန်ကိုလှပပြည့်စုံတဲ့လူအဖွဲ့အစည်းတစ်ခုဖြစ်တယ်အဲ့ဒီလူအဖွဲ့အစည်းတစ်ခုမှာလူတွေအချင်းချင်းကြားမှာတိမြင်နားလည်ခံစားပြီးတော့မှအချင်းချင်းညီကိုမောင်နှမမိသားစုအနေနဲ့မြင်လို့ရတဲ့နေရာတနေရာဖြစ်တယ်ဒါကြောင့်မို့ဥစဉ်နေတဲ့ဒီ interfaith dialogue ကမြန်မာနိုင်ငံအတွက်အင်မတန်မှကိုအရေးကြီးတဲ့ဒီသင်ယူစရာဘာသာရပ်တစ်ခုဖြစ်တယ်လို့မြင်မိတယ
်ပါဗျာဘာသာတရားတွေကြပါစကားပြောကြတဲ့အခါပေါ့နော်ဆိုတော့လူခွေရေးကိစ္စပဲအပေါ်မှာကောဘယ်လိုရှုမြင်သဘောထားတတ်ပါလဲခင်ဗျာ
အမ်ဗုဒ္ဓဘာသာကတော့လူခွင့်ရေးလို့ပြောလိုက်တဲ့အခါမှာလူလည်းမကောက်တိရစ္ဆာန်တွေရောပါဒီတိရစ္ဆာန်ခွင့်ရေးတွေပါကြီးတဲ့နေပေါ့သို့တော်မြန်မာနိုင်ငံကမြန်မာနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေမှာတချို့တချို့သောပုံကိုယ်တွေအဖွဲ့အစည်းတွေလူတွေရဲ့ကြားမှာဒီမဆူတရားအမြင်တွေအားနေတဲ့အတွက်ကြောင့်မို့လူခွင့်ရေးတွေအားနေတယ်အဲ့တော့အခြားသူတွေပေါ်မှာကိုကနေပြီးတော့မှဒီလွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာကိုယ်ပွဲခွင့်တွေကိုသိပ်ပြီးတော့မှထက်တွယ်မတွေးနိုင်တော့ဘဲနဲ့ကိုယ့်ရဲ့အတ္တကိုအခြေခံနေပြီးတော့မှအခြားသူတွေပေါ်မှာရန်သူတစ်ဖွဲ့မြင်ပြီးတော့မှတွန်းထုတ်တဲ့ဒီအမြင်သဘောမျိုးဖြစ်နေတဲ့အခါမှာပူပေါင်းလှုပ်ဆောင်မှုကျေပြတ်မှုသဘောတရားတွေသိပ်ပြီးတော့မှဒီမမြင်မတွေ့ရမခံစားရဘူးဆိုတဲ့ဟာတွေဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံကလူတွေအကုန်လုံးကဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်အချင်းချင်းကြားမှာအတိမတ်ပြုချစ်ခင်မြန်နိုးတန်မိုးထားတယ်ဆိုတော့သမိုင်းအစဉ်လာတစ်ခုရှိခဲ့တယ်။နောင်လဲရှိနေအောင်ပါပဲပေါ့။သို့တော်လည်းပဲလူရဲလို့ဖြစ်လာတဲ့အခါမှာလူဖွဲ့စည်းမှာပြဿနာအများတန်းရှိတယ်။အဲ့ဒီပြဿနာတွေမှာအတိုင်းမှာလည်းဖြေရှင်းလို့ရနိုင်တဲ့အဖြေအများတန်းရှိပါတယ်။အဲ့ဒီဖြေရှင်းမှုရာအတွက်ဆိုရင်ဦးဇင်းတို့ကနီလန်တစ်ခုအနေနဲ့ချင်းကပ်တဲ့ပြီးတော့မှဒီပြဿနာတွေကိုဖြေရှင်းလို့ရနိုင်တယ်လို့ဦးစင်းကယုံကြည်တယ်။အဲ့ဒီဖြေရှင်းလို့ရနိုင်တဲ့တခုတည်းသောနည်းလမ်းကလည်းဒီ dialogue square one တစ်ခုဖြစ်တယ်ဆိုတဲ့ဟာလည်းမြင်မိတယ်
။တင်ပါဗျာ။ဒီငင်းကြဲရေးတိဆောက်တဲ့အခါမှာဒီဘာသာတရားဆရာဖွဲ့စည်းတွေပါဖို့ပေါ့နော်။ပို့လို့ပို့လို့လည်းပြောလာကြတာလည်းရှိတယ်။ဒါပေမဲ့မြန်မာနိုင်ငံငင်းကြဲရေးတိဆောက်တဲ့အခါမှာတော့အဲ့ဒီလိုဘာသာတရားဆရာဖွဲ့စည်းတွေပါဝင်တာကိုမတွေ့ရသေးဘူး။အရှင်ဖျားအနေနဲ့ဘယ်လိုများအကြံပေးချင်ပါလဲပြည်။အ
ဲမြန်မာနိုင်ငံမှာဦးစင်းကတော့ဗုဒ္ဓဘာသာဒီမနက်စတစ်လိုက်ဘုန်းကြီးကျောင်းထဲမှာပါဝင်တဲ့အတွက်ကြောင့်မို့အဖွဲ့အစည်းတွေရဲ့ဒီမူဝါဒပိုင်းဆိုင်ရာတွေအဖွဲ့အစည်းရဲ့ကျင့်သုံးမှုပိုင်းဆိုင်ရာတွေမှာဒိုင်ယလော့နဲ့ပတ်သက်တဲ့ဒီယဉ်ကျေးမှုတွေကထွန်းကားမှုအမတန်မှနည်းတယ်။တော်ကြောင်အထက်အောက်သွားတယ်တဦးတယောက်ကပြောတဲ့ဟာကိုနားထောင်နေဆိုတဲ့ level ကိုသွားတွေ့ရတယ်။ဆိုတော့ဒီဟာကကောင်းမွန်เนี่ยဖြည့်ရှင်းမှုတစ်ခုပြဿနာကိုကြုံလာတဲ့အခါမှာစစ်မှန်တဲ့ဖြည့်ရှင်းမှုကိုမရောက်နိုင်ဘူးဗောနော်အပြန်အလှန်သွားရမယ်ဆိုတဲ့သဘောမျိုးရှိတယ်ပါဠိစကားလုံးတစ်ခုရှိပါတယ်အဲ့ဒါကဘာလဲဆိုရင်အညမညာတခါတော့တပတိတ္တအချင်းချင်းအပြန်အလှန်နားထောင်ရမယ်ယူသိရမယ်လေးစားရမယ်နောက်တစ်ခုကအဲ့ဒီအနောက်ကအချင်းချင်းအပြန်အလှန်ချစ်ခင်တန်ဖိုးထားရမယ်မေတ္တာထားရမယ်ဆိုတဲ့သဘောမျိုးရှိတယ်သို့တော့ institution လို့ခေါ်တဲ့ဒီအဖွဲ့အစည်းတွေထဲမှာတကယ်အဖွဲ့အစည်းတည်တာဆိုတာရှိနေတာမျိုးသိမတွေ့ရအောင်အဲ့ဒီအဖွဲ့အစည်းရဲ့နောက်ွယ်မှာရှိနေတဲ့တန်ဖိုးတရားတွေလူဆန်ခြင်းတန်ဖိုးတွေလည်းအားနေတာတွေ့ရတယ်အဲ့ဒီအပေါ်မှာကျင့်သုံးဖို့ရာလဲလိုအပ်တယ်ကျင့်သုံးရမှာစစ်မှန်တဲ့ဒီအဖွဲ့အစည်းတွေရှိလာမယ်ဆိုရင်အဲ့ဒီအဖွဲ့အစည်းခေါင်းဆောင်တွေကနေမှတဆင့်သူ့ရဲ့နောက်လိုက်တွေနဲ့အပြန်အလှန်ထိန်းချုပ်ပြီးတော့မှငြိမ်းချမ်းတဲ့လူဖွဲ့အစည်းတစ်ခုကိုသွားနိုင်လိမ့်မယ်လို့ယုံကြည်တယ်သို့တော့အဖွဲ့အစည်းတိုင်းကအားနှက်ချက်တွေအရန်များနေတယ်လို့တော့ခံစားမိတယ်မြင်မိတယ်ဥစဉ်တော့ဘုရားဗလာဖွဲ့စည်းမှလည်းပဲအဲ့ဒီလိုတွေတွေ့ရပါတယ
်ဒီမေလစောပိုင်းနှုန်းကမြန်မာနိုင်ငံမှာရှိတဲ့ဘင်္ဂလားဒေ့ရှ်တာယုံကနေဦးစီးပြီးတော့ပေါ့နော်ကျွန်တော်ဒီတော့လို့ရခိုင်ပြည်နယ်မှာဘုရားဗလာဖုန်ကြီးတွေကိုလည်းဖိတ်တယ်နောက်ပြီးတော့အစ္စတန်ဘာသာရေးကောင်းဆောင်တွေကိုလည်းဖိတ်ပြီးတော့
ဒီတွေ့ဆုံပွဲလေးတစ်ခုကျင်းပခဲ့တယ်အဲ့ဒီပေါ်မှာမူတည်ပြီးတော့ဒီဒေတာတိုင်းသတင်းကနေဆောင်းပါးစောင့်ကြည့်တာကရိုဟင်ဂျာပြည်ထောင်စုဖြစ်ချင်းတဲ့အခါမှာဗုဒ္ဓဘာသာဖုံးကြီးတွေနဲ့အစ္စလာမ်ဘာသာရေးကောင်းဆောင်တွေပူးတွဲဆောင်ရွက်ကြဖို့ဆိုပြီးတော့ဒါအဆိုပြုလာတာဒါဆောင်းပါးစောင့်တွေ့ရပါတယ်အရှင်ဘုရားဘယ်လိုထင်ပါသလဲဖေဆကားဝိုင်းနေတဖိတ်တန်လို့ဒီကိုလှုပ ရှိဘူးဆိုရင် positive တဲ့ဒီ account တဲ့တစ်ခါလေအစိုးကိုဥတီသွားတတ်တယ် shock ရသွားတတ်တယ်နောက်ပြီးတော့ဒီအကောင်းမွန်တဲ့အဖြေတစ်ခုမထွက်ဘဲနဲ့မလိုအလားအပ်တဲ့အဖြေတွေထွက်တာမျိုးဖြစ်တတ်တယ်သို့တော့အဲ့ဒီလိုမလုပ်ခင်မှာ intra fake လို့ခေါ်တဲ့အတွင်းထဲမှာရှိနေတဲ့ဒီဗုဒ္ဓဘာသာတွေကြားထဲမှာလည်းဒီကိစ္စကိုဟိုကောင်းကောင်းမွန်မွန်ကင်တွယ်ပန်းနိုင်ရောက်အောင်စူးစမ်းတဲ့တလို့ Islam community ဘက်မှာလည်းပဲ Islam ခေါင်းဆောင်တွေနဲ့သူတို့ community တဲ့မှာသူတို့လိုအပ်တဲ့ဟာတွေဒီခေါင်းဆောင်ရောနောက်လိုက်တွေရောအဲကောင်းမွန်တဲ့လိုလားချက်တစ်ခုရှိတယ်အဲ့ဒီကိုရောက်အောင်တွားကျင်တဲ့စိတ်တစ်ခုရောက်အောင်တွားတဲ့နယ်ဆိုတဲ့ဟာသဘောမျိုးအဲဒီ intra faith dialogue program တွေလေ့ကျင့်နေတယ်ကျင့်သုံးနေတယ်ပြီးတော့မှ inter faith နဲ့အပူပေါင်းပြီးတော့လှုပ်ဆောင်ပြီးတော့မှတွားမယ်ဆိုရင်ပုံမူကောင်းမွန်တဲ့ဒီရလတ်တွေကိုဖက်လိုက်မယ်လို့ဦးစင်းကတော့မျှော်လင့်တယ်။သို့တော့အဲ့ဒီကိစ္စက interface dialogue ကလွယ်ပြောင်းရှိပေမဲ့ခက်တယ်။သို့တော့လှုပ်လို့ရတယ်လှုပ်မယ်ဆိုရင်ပုံပြီးတော့မှအကျိုးများလိမ့်မယ်လို့ဦးစင်းကတော့ယုံကြည်မိပါတယ်
။တင်ပါဗျာ
။ဘာလို့လို့တော့ဆိုတော့တစ်ခါလေးကျတော့အထက်ကလူကခေါင်းဆောင်လုပ်တဲ့လူကနောက်ကလူတွေရဲ့ဒီအမထောက်ခံမှုကိုကြောက်တယ်လို့ခေါင်းဆောင်လုပ်တဲ့လူရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုလည်းနောက်ကလူတွေကကြောက်တဲ့သဘောမျိုးရှိတယ်။ဆိုတော့ဒီအတွင်းထဲမှာစကားပြောမယ်ဆိုရင်တန်တရားတွေကင်းပြီးတော့မှလိုချင်တဲ့ပန်းလိုင်ကိုမြန်မြန်ဆန်ဆန်ရှော့ရှော့ရှူရှူသွားစေနိုင်တယ်။ဆိုတော့ခေါင်းဆောင်ရောနောက်လိုက်ရောကတသားတည်းဖြစ်တယ်ဆိုတဲ့ဟာသဘောမျိုးဖြစ်တင်တယ်။သို့တော့အဲ့ဒီတသားတည်းကကောင်းမွန်တဲ့တသားတည်းဖြစ်စေချင်တဲ့ဆိုးရွားတဲ့တသားတည်းမဟုတ်ဘူး။ငါတို့ကအငင်းဆန်တာမျိုးမဟုတ်ဘူး။ကောင်းမွန်တဲ့ဒီဘာသာရေးလူအဖွဲ့အစည်းကကောင်းမွန်တဲ့စံချိန်စံညုံးနေတဲ့တွားနိုင်တဲ့ခွန်အားတွေရှိတယ်ဆိုတော့ယုံကြည်မှုကိုတိဆောက်နိုင်တဲ့ intra faith dialogue စကားဝိုင်းတွေကိုဆိုလိုတာဖြစ်တယ
်။အဲဒီမိကွန်းကနောက်ဆုံးမိကွန်းနဲ့ဖြစ်ချင်ဖြစ်မှာပါ။မြမဗုဒ္ဓဘာသာအဖွဲ့အစည်းအနေနဲ့အဲ့ဒီလိုအခန်းကဏ္ဍတွေကိုတာဝန်ယူဆောင်ရွက်နိုင်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ရှင်းပြထင်ပါသလား။
လိုအပ်ချက်ကတော့လိုအပ်ချက်ကိုအကြောင်းပြုပြီးတော့မှပြောမယ်ဆိုရင်လိုအပ်ချက်ကများတဲ့အတွက်ကြောင့်မီးလောင်တဲ့အခါမှာရေကငိမ့်မှုရာအဆင်သင့်ဖြစ်တယ်။သို့တော့ရေရှိပေမဲ့မငြိမ့်ကျင်ဘူးဆိုရင်တော့အဲ့ဒါကပြဿနာပဲပေါ့နော်။ဆိုလိုတာကဗုဒ္ဓဘာသာရဲ့သဘောတရားမှာအစုံအမတွေမှာငြိမ့်ချမ်းရေးတွေရှိရတာပဲနဲ့အဲ့ဒီငြိမ့်ချမ်းရေးကိုမကျင့်သုံးကျင်ဘူးဆိုရင်ဒီရှိနေတဲ့ငြိမ့်ချမ်းရေးတရားတွေကရှိနေတဲ့ရေလိုပဲပေါ့နော်။တောက်လောင်နေတဲ့မီးပေါ်မှာငြိမ့်တက်နိုင်တဲ့ခွန်အားမဖြစ်စေဘူး။ဆိုတော့မြန်မာဗုဒ္ဓဘာသာအဖွဲ့အစည်းတွေမှာ interface ကိုလုပ်ဖို့ရတဲ့အစင်းသင့်ဖြစ်တယ်လို့မမြင်သေးဘူးဆိုတာမှာအခုလောလောဆယ်အနေထားမှာတော့ဖြစ်မှုအားနည်းတယ်နောက်တစ်ခုကဒီဗုဒ္ဓဘာသာဘုံကြီးတွေမှာဒီသင်ယူဖို့ရာ interface လိုဟာမျိုး non formal education တွေကိုတွားဖို့ရာအတွက်ပံ့ပိုးပေးလောက်တဲ့ facilitator ပံ့ပိုးကူညီသူတွေအများကြီးလိုအပ်တယ်အဲ့ဒီအများကြီးကိုလည်းကြိုဆိုလောက်တဲ့ဒီစိတ်သက်ခွန်အားတတိတွေအတွင်းထဲက monastic ဘုံကြီးကျောင်းတွေထဲမှာလည်းရှိဖို့ရာဖွင့်ပေးဖို့ရာလိုအပ်တယ်အဲ့ဒီလိုဖွင့်ထားတဲ့တကားတွေနဲ့အိုကောင်းမွန်တဲ့ ideology တွေနီးပညာတွေရှိမယ်ဆိုရင်ဒီဟာလွယ်လွယ်ကူကူသွားစေနိုင်တယ်ဆိုတော့ဟိုနှစ်ဖက်လုံးပေါ့နော်ဒီလူပညာရှိတွေဒီရဲ့ပူပေါင်းပါဝင်မှုရောဒီဘုန်းကြီးတွေရဲ့ဒီလက်ခံနိုင်လောက်တဲ့ပူပေါင်းဆောင်ရွက်လိုမှုသဘောမျိုးတွေရှိမှသာလျှင်ဒီဟာကိုရောက်အောင်သွားစေနိုင်တယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်အဲရှိပေမဲ့လည်းပဲတကားပိတ်ထားတဲ့အဲကျောင်းနေလို့အဖွဲ့အစည်းတွေလို့ဖြစ်သွားလိမ့်မယ်လို့ထင်တယ်။ဆိုတော့ဦးစင်းနေနဲ့ကတော့အခုလောလောဆယ်ထိကောင်းမွန်နဲ့ဒီအဆင့်တစ်ခုရောက်ဖို့ရတဲ့အများကြီးလိုသေးတယ်လို့ပဲမြင်မိပါတယ
်။ဒီမှာဖျား။ရှင်ဖျားအများကြီးကျေးဇူးတင်ပါတယ်ဖျား
။ကျေးဇူးအများကြီးတင်ပါတယ်တကယ်
။ဟုတ်တယ်။အခုဘာသာတရားတွေကြားမှာနီနော့ဖလေဆွေးနွေးခြင်းအကြောင်းကိုဆွေးနွေးတင်ပြသွားသူကတော့အီတလီနိုင်ငံအန်ဂျလီကာယူနီဗာစီတီမှာinterfaith dialogue ဆိုတဲ့ပဒယကိုလေ့လာစီးပူးနေတဲ့ရှေမန္တလာလင်္ကာရဖြစ်ပါတယ်။တော်တော်ပေါင်းပါမှာ
democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုဥတမောင်တန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA အစည်းအဝေးကို Radio ရုပ်မြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemist ဖြစ်ပါတယ်။
ဒီအမေရိကန်တန်ကနေ2023ခုနှစ်ဇွန်လ3ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အာရှစီးပွားရေးအာရှနိုင်ငံရေးလျှာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ဒီဘက်မှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးဖြစ်တဲ့ Shangri-La ဆွေးနွေးပွဲအကြောင်းဒါ့အပြင်ထိုင်းနိုင်ငံရေးနဲ့ထိုင်ဝမ်အရေးအပါအဝင်အာရှဒေသတွင်လုံခြုံရေးဆိုင်ရာအခြေအနေတချို့ကိုဒီဘက်အာရှနိုင်ငံရေးအစီအစဉ်မှာကိုစုံမိုးကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။စင်ကာပူနိုင်ငံမှာအချိန်20မြောက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးShangri-La ဆွေးနွေးပွဲကိုတောက်ကြံလေးကနေစတင်ပြီး3ရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးကိုကာကွယ်ရေးဝန်ကြီးတွေနဲ့နိုင်ငံခေါင်းဆောင်တချို့တက်ရောက်ပြီးနိုင်ငံပေါင်း40ကျော်ကကိုယ်စားလှယ်ပေါင်း600ကျော်တက်ရောက်နေပါတယ်။ဒီအစည်းအဝေးမှာတရုတ်အမေရိကန်ဆက်ဆံရေးတင်းမာနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ထိုင်ဝမ်အရေးတွေအဓိကလွှမ်းမိုးနေတယ်လို့သုံးသပ်ကြပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးလီရှန်ဖူလဲတက်ရောက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လဲတက်ရောက်ပါတယ်။ဒါ့အပြင်အခြားဒေသတွင်းအရေးပါတဲ့ဂျပန်၊ဩစတြေးလျစတဲ့နိုင်ငံတွေကလည်းတက်ရောက်ပါတယ်။ဒီအစည်းအဝေးမှာထိတိုက်တင်းမာမှုတွေဖြစ်နေတဲ့တရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေတီးခြားတွေ့ဆုံဆွေးနွေးဖို့ကိစ္စမှာတရုတ်ဘက်ကလက်မခံဘူးလို့အမေရိကန်ပင်တဂွန်ကထုတ်ပြန်ထားပါတယ်။အစည်းအဝေးတက်ရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဒနစ်ကတော့အာဒီနိုင်ငံအကြားပွင့်လင်းတဲ့တွေ့ဆုံဆွေးနွေးမှုတွေမရှိဘူးဆိုရင်နောက်ဆက်တွဲဆိုးကျိုးတွေဟာဒီကမ္ဘာလုံးကိုထိခိုက်ပျက်စီးစေမှာဖြစ်တယ်လို့တောက်ကြနေတော့ကတတိပေးပြောကြားခဲ့ပါတယ်
။ Australia strongly supports the renewed efforts from President Biden's administration.
သမ္မတဘိုင်ဒန်အစိုးရအနေနဲ့တရုတ်နဲ့နှစ်နိုင်ငံပွင့်လင်းတဲ့ဆက်သွယ်ရေးပြန်လည်ထူထောင်နိုင်အောင်ကြိုးပမ်းဖို့ Australia အနေနဲ့အပြင်းထန်တိုက်တွန်းပါတယ်။အင်အားကြီးနိုင်ငံအနေနဲ့အခြားနိုင်ငံတနိုင်ငံနဲ့တည်ငြိမ်တဲ့ဆက်ဆံရေးရှိဖို့ကြီးမားတဲ့တာဝန်ရှိပါတယ်လို့တရုတ်ဝန်ကြီးချုပ်ပြောဆိုထားတဲ့အချက်ဟာအရေးကြီးပါတယ်။တန်တမာဆက်ဆံရေးရပ်တန့်နေမယ်ဆိုရင်တန်တရာတွေပို့ပြီးကြီးထွားလာနိုင်ပါတယ်
။တောက်ကြနေညနေပိုင်းတုန်းကတော့ကာကွယ်ရေးဝန်ကြီးနှစ်ဦးဖြစ်တဲ့လီရှန်ဖူးနဲ့လွိုက်အော့စတင်တို့တွဲဆုံလက်ဆွဲနှုတ်ဆက်ခဲ့တဲ့အတွေ့တီးခြားတွဲဆုံဆွေးနွေးပွဲများဖြစ်လာမလားလို့ခန့်မှန်းပြောဆိုမှုတွေရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကတော့တရုတ်နဲ့အမေရိကန်အကြားနိုင်ငံလုံခြုံရေးဆိုင်ရာဆွေးနွေးမှုတွေပြန်လည်စတင်ဖို့လိုအပ်ကြောင်းပြီးခဲ့တဲ့ကြာသပတေးနေ့ကဂျပန်ကာကွယ်ရေးဝန်ကြီးယာစုကာဆူဟာမာဒာနဲ့ဂျပန်နိုင်ငံမှာတွေ့ဆုံစဉ်တရုတ်အစိုးရကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါ့အပြင်နိုင်ငံတကာရေပိုင်နဲ့လေပိုင်နဲ့တွေမှာတရုတ်ရဲ့ရန်စားမှုတွေဆက်လုပ်နေမယ်ဆိုရင်အခြေအနေတွေဟာထိမနိုင်သိမရဖြစ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကသတိပေးပြောကြားခဲ့ပါတယ်။ဒီကရက်ကြာတာပရင်းနေတုန်းကတော့ရှန်ဂရီလာဆွေးနွေးပွဲကိုတက်ရောက်နေတဲ့တရုတ်ကာကွယ်ရေးဝန်ကြီးလီရှောင်ဖူနဲ့စင်ကာပူကာကွယ်ရေးဝန်ကြီးအန်အင်ဟန်တို့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံကာကွယ်ရေးတာဝန်ရှိသူတွေအကြားပုံမှန်ဆက်သွယ်ရေးထားရှိဖို့သဘောတူညီခဲ့ကြပါတယ်။တနင်္ဂနွေနေ့မှာတော့တရုတ်ကာကွယ်ရေးဝန်ကြီးကတရုတ်ရဲ့လုံခြုံရေးဆိုင်ရာအစီအစဉ်အသစ်ကိုရှန်ဂရီလာထိပ်သီးအစည်းအဝေးမှာတင်ပြဆွေးနွေးမှာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာဒီထိပ်သီးအစည်းအဝေးကို2002ခုနှစ်ကစတင်ခဲ့တာဖြစ်ပြီးစင်ကာပူနိုင်ငံကနိုင်ငံတကာလေ့လာရေးအဖွဲ့အစည်းဖြစ်တဲ့ IISS ကပြုလုပ်တာဖြစ်ပြီးရှန်ဂရီလာဟိုတယ်မှာကျင်းပတဲ့အတွေ့ရှန်ဂရီလာဆွေးနွေးပွဲလို့ခေါ်ဆိုတာဖြစ်ပါတယ်။အခုလိုအချိန်ပါပဲအမေရိကန်နဲ့ထိုင်ဝမ်တို့အကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။မူဝါဒတွေကိုတစ်နှစ်ကျော်ကြာဆွေးနွေးပြီးနောက်အခုလိုလက်မှတ်ထိုးလိုက်တာပါ။ထိုင်ဝမ်ကတော့1989ခုနှစ်နောက်ပိုင်းအပြည့်စုံဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ပြောဆိုပါတယ်။တရုတ်ကတော့ကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောပါတယ်
။执意签署有关协议，严重违反一个中国原则和中。
အခုလိုသဘောတူလက်မှတ်ရေးထိုးလိုက်တာဟာ
One China Principle တူတီတပြည်တည်းမူဝါဒနဲ့တူအမေရိကန်သဘောတူညီချက်၃ရက်ကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်ကိုတရားဝင်အသိမှတ်ပြုပြီးမဆက်ဆံဘူးဆိုတဲ့ကတိကိုလည်းအမေရိကန်ကချိုးဖောက်လိုက်တာပါ။ဒီကိစ္စပေါ်မှာတူအနေနဲ့အတော့ကိုဘဝင်မကျဖြစ်မိတယ်လို့အပြင်းထန်လဲကန့်ကွက်ပါတယ
်။တရုတ်ဟာထိုင်ဝမ်ကိုတရားဝင်အသိမှတ်ပြုဆက်ဆံတာကိုလက်မခံပါဘူး။1989ခုနှစ်မှာအမေရိကန်ဟာထိုင်ဝမ်ကိုအသိအမှတ်ပြုရာကနေတရုတ်ကိုတရားဝင်ပြောင်းလဲအသိအမှတ်ပြုခဲ့တာဖြစ်ပါတယ်။တချို့သုံးသပ်သူတွေကတော့ထိုင်ဝမ်အမေရိကန်ကုန်သွယ်ရေးဟာစီးပွားရေးထက်နိုင်ငံရေးသက်ရောက်မှုကပိုများတယ်လို့သုံးသပ်ပါတယ်။အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲအများဆုံးအနိုင်ရ Move Forward Party MFP ဟာအစိုးရဖွဲ့နိုင်မှုဆက်လက်ကြိုးပမ်းနေရဆဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့အာဏာလွှဲပြောင်းယူရေးကော်မတီတရက်ကို၈ပါတီမဟာမိတ်အဖွဲ့ကဖွဲ့စည်းခဲ့ပါတယ်။ဒီလအလယ်လောက်မှာလွတ်တော်ဥက္ကဋ္ဌအမည်တင်သွင်းနိုင်မယ်လို့မျှော်မှန်းထားတဲ့အကြောင်း NPS ပါတီအတွင်းရေးမှူးကတောက်ကြနေမှာပြောဆိုပါတယ်။ဝန်ကြီးချုပ်လောင်ပီတာလင်ဂျော်ရနက်ဟာထိုင်းသတင်းမီဒီယာ ITV မှာအစုရှယ်ယာ42,000ပိုင်ဆိုင်ထားတဲ့အတွေ့ဖွဲ့စည်းပုံစည်းမျဉ်းအရာလွတ်တော်ကိုယ်စားလှယ်ဒါမှမဟုတ်ဝန်ကြီးချုပ်ဖြစ်လာဖို့တားမြစ်ခံရရင်ရွေးကောက်ပွဲအသစ်ပြန်လုပ်ရနိုင်တယ်လို့လက်ရှိဒုတိယဝန်ကြီးချုပ်ဝစ်စနော့ကဗိုလ်ထုနေမှာပြောဆိုခဲ့ပါတယ်ဒီပြောဆိုချက်ကို MPF ပါတီကတော့ညှင်းဆိုလိုက်ပြီး ITV share ကိစ္စအပါအဝင်အားလုံးအတွက်ပြင်ဆင်ထားပါတယ်လို့လွတ်တော်ကိုယ်စားလှယ်ရန်စီမန်ရုံးကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်လောလောဆယ်အချိန်ထိတော့ MPF ပါတီနဲ့ဖူထိုင်းပါတီတို့အဓိကပါဝင်တဲ့မဟာမိတ်အဖွဲ့ဟာညွန်ပေါင်းအစိုးရဖွဲ့နိုင်ရေးကိုသာအဓိကထားဆောင်ရွက်နေတာကိုတွေ့ရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုရပိုင်းအတွက်မှာမြန်မာနိုင်ငံကကြက်သွန်နီကိုပြည်ပနိုင်ငံတွေကနေအဝယ်လိုက်လာတဲ့အတွက်ကြက်သွန်နီဈေးတွေပြန်ပြီးတော့မြင့်တက်လာပါတယ်။ကျွန်းနိုင်ငံကိုပဲမျိုးစုံတင်ပို့နေတာကတော့ရပ်တန့်နေပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတက်ကြပါတယ်ဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစလေကတင်ဆက်ပေးသွားပါမယ
်။ဒီပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနှင့်စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာပြည်ပကနေအဝေလိုက်လာတဲ့အတွက်ကျက်သွန်နီဈေးကြီးပြန်တက်နေတဲ့သတင်းနဲ့စတင်ပါတယ်။အခုရပိုင်းအတွင်းမှာပြည်တွင်းထွက်ကျက်သွန်နီကိုပြည်ပနိုင်ငံကနေအဝေလိုက်လာတဲ့အတွက်ကျက်သွန်နီဈေးကြီးပြန်မြင့်တက်လာတယ်လို့ကုန်တွေတွေကပြောပါတယ်။မြန်မာကျက်သွန်နီကိုတရုတ်၊ထိုင်း၊ဗီယက်နမ်နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကအဝယ်လိုက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကမှဗီယက်နမ်နိုင်ငံကအများဆုံးဝယ်ယူနေတာပါ။ပြည်ပကိုတင်ပို့နေတဲ့ကျက်သွန်နီဈေးကွက်က1900ကနေ2100ကျပ်ထိပေါင်းစည်းရှိနေပြီးပြည်တွင်းဈေးကွက်မှာတော့ကျက်သွန်နီဈေးကတပိတ္တာကို3000ကျပ်ထိမြင့်တက်လာပါတယ်။ရန်ကုန်ပြည်နယ်ကိုကျက်သွန်နီဝင်ရောက်မှုပုံမှန်ရှိနေပေမဲ့အခုရက်ပိုင်းမှာပြည်ပတင်မှုသူလောင်သမားတွေကအဝယ်လိုက်လာကြလို့ဈေးနှုန်းတွေမြင့်တက်နေတာဖြစ်တယ်လို့ဘရင်တော်ကုန်စည်တိုင်ရဲ့တာဝန်ရှိသူတူကပြောပါတယ်။ကုန်စည်တိုင်တွေနဲ့ကျက်သွန်နီလက်ကားရောင်းဝယ်ရေးလုပ်ငန်းမှာတော့ကျက်သွန်နီလက်ကားစီးကတပိတ်တာကို1800ကနေ2200ကျပ်ဝန်းကျင်ထိရှိနေပြီးလက်လီပြောင်းချသူတွေကတော့တပိတ်တာကို3000ကျပ်ဝန်းကျင်နဲ့ရောင်းချနေတာဖြစ်ပါတယ်။အခုမေလအတွင်းမှာဘရင်တော်ကုန်စီတိုင်းကိုနေ့စဉ်ကျက်သွန်နီကားဖြန်းမြအစီစင်စည်းကနေ50ဝန်းကျင်အထိဝင်ရောက်မှုရှိနေပြီးဈေးတန်းအနေနဲ့ပခုတ်ဘူးမုံရွာစိတ်ဖြူဒေသအတွက်ကျက်သွန်နီတွေကအယောင်းဝယ်တက်နေတယ်လို့ကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာမသိခင်2021နှစ်စမ်းပိုင်းအထိကျက်သွန်နီတပိတ်တာကို300ကနေ1000ကျပ်အတွင်းမှသာရှိခဲ့တာဖြစ်ပါတယ်အဲ့ဒီနောက်တပြေးပြေးဈေးမြင့်တက်ရာကနေပြီးခဲ့တဲ့2022ခုနှစ်ကတော့ကျက်သွန်နီတပိတ်တာကို4000ကျပ်ကျော်အထိစံချိန်တွေမြင့်တက်ခဲ့တာတွေ့ရပါတယ်
။ထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ150ခန့်တင်ပို့နေပါတယ်။ပြောင်းတင်ပို့မှုနဲ့ပတ်သက်လို့အခွန်ကင်းလွှတ်ခွင့်ပေးထားတဲ့အတွက်အခုရက်ပိုင်းမှာထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ150လောက်တင်ပို့နေတယ်လို့ကုန်သည်တွေကပြောပါတယ်။ ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံကထွက်ရှိတဲ့ပြောင်းသီးနိုင်ကို2023ခုနှစ်ဖေဖော်ဝါရီလကနေဩဂတ်လအထိအကောက်ခွန်ကင်းလခွင့်နဲ့ထိုင်းနိုင်ငံကိုတင်သွင်းခွင့်ပေးထားတာဖြစ်ပါတယ်။အခုနေ့မှာပြင်ပပြောင်းတင်ပို့မှုကထွက်ကြော်ကြဆင်းနေပြီးစစ်တပ်ကအာဏာမသိမ်းခင်ကအခုလိုပြောင်းရသည်မှာထိုင်းနိုင်ငံကိုနေ့စဉ်ပြောင်းကားအစီးရေ900ခန့်တင်ပို့နိုင်ခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းရဲ့တာဝန်ရှိသူဦးကပြောပါရယ်ပြောင်းကိုမြောက်တီနယ်ဆက်ကုန်သွယ်ရေးကတစ်စိထိုင်းနိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပြီးအခွန်ကင်းလခွေရရှိထားတဲ့ဖေဖော်ဝါရီလကနေမတ်လအထိထိုင်းနိုင်ငံကိုပြောင်းတန်ချိန်6သိန်းလောက်တင်ပို့ထားပါရယ်လက်ရှိထိုင်းနိုင်ငံမှာပြောင်းတစ်ကီလိုကိုပြန်များ17.6ဘတ်လောက်ပေါင်စည်းရှိနေပြီးရန်ကုန်ပြောင်းဈေးကွက်မှာတော့တပိတ်တာကို1300ဝန်းကျင်ဈေးနဲ့အရောင်းဝယ်ဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ
်။တရုတ်ကပဲမျိုးစုံတင်ပို့မှုရပ်တန့်နေရာကြောင်းပဲဒီဈေးဈေးနှုန်းတွေကျဆင်းနေပါတယ်။မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုပဲမျိုးစုံတင်ပို့မှုရပ်တန့်နေရာကြောင်းပြည်တွင်းဈေးကမှဈေးမတည်ငြိမ်မှုတွေဖြစ်ပေါ်လာပြီးပဲဒီဈေးဈေးနှုန်းတွေလည်းကျနေတယ်လို့ကုန်သည်တွေကပြောပါတယ်။မြန်မာနိုင်ငံကတင်ပို့တဲ့ပဲဒီဈေးတွေဟာအရေးအသွေးမပြည့်ဘူးဆိုတဲ့အကြောင်းပြချက်နဲ့တရုတ်အာဏာပိုင်တွေကအခုနှစ်ဧပြီလ15ရက်နေ့ကစလို့မြန်မာပဲဒီဈေးတင်သွင်းမှုကိုရပ်ဆိုင်းထားတာပါဒါအပြင်တရုတ်နိုင်ငံဘတ်ချက်မှာပဲတင်ပို့မှုလက်ခံဆောင်ရွက်နေတဲ့ကုမ္ပဏီသုံးခုကိုတရုတ်အစိုးရကပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစလို့ကုန်သွယ်မှုနဲ့သက်ဆိုင်တဲ့ဥပဒေကိုချိုးဖောက်တယ်လို့ဆွဆွဲပြီးဝန်တိန်ရွှေလီရှိကုမ္ပဏီပိုင်ကိုရောင်သုံးခုမှရှိတဲ့ပဲဒီဈေးတန်ကြိမ်တစ်သိန်းကိုချိတ်ပိတ်သိမ်းဆည်းခဲ့တာဖြစ်ပါတယ်
ဒီကမွေးဦးဒီမြန်မာပြည်ဝယ်ပဲအဲဒီကိန်းရဲ့အများရဲ့ဇနေဝဘောပြတင်ဆက်တဲ့ဟိုပဲလုံးနေပြီးပဲလုံးကျူပြီးပို့ရတယ်ဒီကမွေးပဲဒီကိန်းရောင်းပို့တာပေါ့ဒီကိန်းကအဆင်မပြေဘူးဟိုမှာတဲ့သူတို့ကဒီဒီဘီလိုပဲဒီဘောပြဒီသူတို့ရှိမှာဟိုတက်ကင်းပေါ့နော်ဟိုဟာအဲ့ဒါပိုင်းသူတို့ကလက်မခံဘူးကွာနောက်ပိုင်းကျတော့ဟိုမှာလည်းအပိတ်ခံရတာပေါ့နော်အဲ့ကမကြသေးဘူးကဒါပေမဲ့တူလူတဲ့အခါမှာတော့လည်းဝယ်ပါတယ်နေတာဟုတ်တယ်မွေးတော့ပဲဒီကိန်းလည်းကြာတာပေါ့
မြန်မာနိုင်ငံကပဲဒီဈေးကိုအိန္ဒိယဈေးကွက်အပြင်တရုတ်နိုင်ငံကိုမူဆယ်တရက်ငါးမိုင်ကုန်သွယ်ရေးစုံကတစ်ဆင့်ပမာဏမြန်မြန်တင်ပို့နေတာဖြစ်ပြီးနှံပဲလုံးနီပဲလုံးဖြူစတဲ့လေယာထွက်ပုံတွေကိုလည်းတင်ပို့နေတာဖြစ်ပါတယ်။လက်တော်မှာမြန်မာပဲကုန်တွေတုံးနဲ့ပဲဒီဈေးတွေချိတ်ပိတ်သိမ်းဆည်းခံရတဲ့ခရဲကြောင့်တရုတ်ဘက်ကပဲဒီဈေးတင်ပို့မှုရပ်တန့်နေရလို့ကုန်သွယ်တွေကဆိုပါတယ်။လက်ရှိပြည်တွင်းပဲဒီဈေးဈေးကွက်မှာတော့ပဲဒီဈေးတပိတ်တာကို1400ကနေ3000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ
်အခုဆက်ပြီးမေလ24ရက်ကနေ31ရက်နေ့အထိဈေးကွက်အတွင်းအသက်ကျနိုင်ညီဖြစ်သွားတဲ့နေရာထွက်ကုန်ပြီးနံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အာလူးကတော့ဈေးကွက်ထဲပုံမှန်အဝင်ရှိပေမဲ့ဈေးမြင့်တက်လာပါတယ်တပိတ်တာကို250ကနေ300ကျပ်ကြာဈေးမြင့်တက်လာပြီးအယောင်းဝယ်အေးနေတယ်လို့ရန်ကုန်မြို့ဒေသခံကုန်သည်တွေကပြောပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာမေလ30ရက်နေ့ကဟဲဟူး A1 တပိတ်တာကို1850ကျပ်ဟဲဟူး OK က2150ကျပ်ဟဲဟူး S1 နဲ့ S2 အမျိုးအစားကတပိတ်တာကို2050ကျပ်စီအတီးတီးပေါက်ဈေးရှိနေပါတယ်
စပူချောင်းတင်းတဲ့တမျိုးဖြစ်တဲ့ကျက်သွန်ဖြူလေဈေးမြင့်တက်နေပါတယ်။လက်တလောမှာတရုတ်ဘက်ကကျက်သွန်ဖြူလေဈေးကွက်ထဲအဝင်နေပြီးဈေးမြင့်တက်နေတာပါ။ဒါပေမဲ့တရုတ်နိုင်ငံဘက်မှာကျက်သွန်ဖြူအစ်စ်ပေါ်ချိန်ဖြစ်နေလို့အဝင်များလာရင်ဈေးပြန်ကျသွားနိုင်တယ်လို့ဈေးကွက်ဆောင်ကြည့်သူတွေကတုံ့တက်ထားကြပါတယ်။ရန်ကုန်ပြည်တော်ကုန်စည်တိုင်းဈေးကွက်မှာကျက်သွန်ဖြူကျူကကတပိတ်တာကို6800ကနေ9000ကျပ်ကြာပေါက်ဈေးရှိနေပြီး300ကနေ900ကျပ်ကြာဈေးမြင့်တက်လာပါတယ်။အောင်မန်းကျက်သွန်ဖြူက4600ကနေ6000ကျပ်ကြာပေါက်ဈေးရှိနေပြီးတပိတ်တာကို100ကနေ400ကျပ်ကြာဈေးမြင့်တက်လာပါတယ
်နန်းနဲ့ဈေးကတော့အနည်းငယ်ပြန်ကျဆင်းသွားပါတယ်တရုတ်ဥွယ်ရှိသလိုပြင်တွင်းမှလည်းလက်ကျန်နေနေတာကြောင့်အရေးသွေးကောင်းနန်းတွေဈေးမှနေခဲ့ရာကအခုခါဈေးနှိမ့်ငယ်ပြန်ကျဆင်းသွားတာပါအောင်လန်ကုန်စည်တိုင်းမှာမေ30ရက်နေ့ပေါက်ဈေးအရနန်းနဲ့စမုံ45ပိတ်တောင်ဝင်တအိတ်ကို39,500ကျပ်ဈေးရှိနေပြီးတော့10,000ကျပ်ဈေးကျဆင်းလာပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်မှာနန်းနဲ့စမုံ45ပိတ်တောင်ဝင်တအိတ်ကို28,000ကနေ33,000ကျပ်ဈေးဖြစ်ခဲ့ပြီးက ကျက်တောင်း9000ဈေးပြန်ကြဆင်းခဲ့ပါတယ်ကျန်ရှိနေတဲ့အခြားနယ်အမျိုးသားတွေကတော့ဈေးဆက်ပြီးမြစ်တက်နေပါတယ်မန္တလေးကုန်စည်တိုက်ဈေးကွက်မှာနန်းဖြူရိုးရိုးကတအိတ်ကို3300ထောင်ကျပ်ရှိပြီးတအိတ်ကို2000ကျပ်ဈေးမြစ်တက်လာပါတယ်နန်းညိုက ပန်နန်ကတော့58,000ပိတ်တောင်းတအိတ်ကို23,000ထောက်ကျပ်ပေါက်ဈေးရှိပြီးဒီတပတ်မှာ10,000ကျပ်ဈေးထက်မှန်မြင့်တက်လာပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်လေယာစီးပွားသတင်းများအစီအစဉ်ကို
Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ် ကမ္ဘာအမြင့်ဆုံးအီရတ်တောင်ထိပ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တာနှစ်80ပြည့်ရောက်လာတဲ့အချိန်မှာပဲဥရုယာဒီပြောင်းလဲဖောက်ပြန်မှုအကျိုးဆက်ကြောင့်တောင်ပေါ်ကနင်းတူတွေအလင်းမြန်ပဲအေးပျော်ပြီးတော့ဆင်းလာနေပါတယ်ကမ္ဘာအပူချိန်မြင့်တက်တာရေခဲလွာတွေနဲ့နင်းတူတွေအေးပျော်တာကြောင့်လဲအီရတ်တောင်ပေါ်ကရာသီဥတုအခြေအနေတွေကြိုးတင်ခံမှန်းဖို့ပို့ပြီးတော့ခက်ခဲလာနေပါတယ်ဥရုယာ
ပင်လယ်ရေမျက်နှာပြင်အထက်ပေပေါင်း 2932 ပေအမြင့်မှရှိတဲ့ Everest တောင်ထိပ်ကို1953ခုနှစ်မှာလူသားတွေပထမဆုံးခြေချနိုင်ခဲ့တာပါ။ New Zealand နိုင်ငံသား Edmund Hillary နဲ့လမ်းပြဖြစ်သူ Tenzing Norgay တို့ပထမဆုံးတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့ Everest တောင်ထိပ်ကိုလှူပေါင်းထောင်ချီတက်ရောက်နိုင်ခဲ့ကြသလိုရာနဲ့ချီတဲ့တောင်တသမားတွေလည်းအသက်ဆုံးရှုံးခရပြီးတော့ဒီကနေ့အထိရှာမတွေ့ပဲပျောက်ဆုံးနေတဲ့တောင်တသမားတွေလည်းအများအပြားရှိနေကြပါဒီလိုတောင်တသမားတွေကိုအမိပြုပြီးတော့အသက်မွေးနေကြတဲ့ဒေသခံတွေကတော့နင်းတူတွေပိတ်ဖုံးနေတဲ့အိရက်တောင်ကျောပေါ်ကရှာတီဥတုအခြေအနေပိုးပြီးတော့ဆိုးရလာတဲ့ပေါ်ဆိုရင်နေပါတယ်။ကမ္ဘာပူနေမှုအကျိုးဆက်အဖြစ်ရှာတီဥတုတွေပိုးပြီးတော့ဆိုးလာရင်အသက်အန္တရာယ်အတွက်ရောစာဝတ်နေရဲ့အပေါ်မှာပါတက်ရောက်မှုရှိနေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။အိရက်တောင်ကြီးကလမ်းမြအဖြစ်အသက်မွေးကြတဲ့လူမှုအတိုင်းဝိုင်းကတော့အိရက်တောင်ကြီးကိုကမ္ဘာကြီးရဲ့မိခင်တူလို့တင်စားခေါ်ပြီးတော့ရိုသေကန်ဆိုင်ကြပါတယ်။နာမည်ကျော်လမ်းပြတဦးဖြစ်သူအန်ရှရန်ဟာအေဗရက်တောင်ထိပ်နဲ့တောင်ကျောတလျှောက်ရှားသည်ဥသူပြောင်းလဲမှုဒဏ်တွေကိုအသက်နိုင်ဆုံးကာကွယ်နိုင်ဖို့ကြိုးပမ်းနေသူလည်းဖြစ်ပါတယ
်။ Climate change ကိုအဆောစေအင်တာတစ်ကာကိုဆီလ်မှဆလိုက်မှတရဟိုနေရယ်ကဲကိုဝဲလ်မှာဆလိုက်မှာထရေဝိနိုင်ကဲကိုပင်ဂွင်းလိုက်မှာထရေဝိနိုင်
ရာသီဥတုပြောင်းလဲမှုရဲ့ဒဏ်ကိုအန္တာတိကတိုက်မှာရှိတဲ့ငါးတွေဝေလာငါးတွေနဲ့ပင်ကွင်းဟက်ကလေးတွေပဲကြုံတွေ့နေရတာမဟုတ်ပါဘူးအဲ့ဒီဒဏ်ကဟိမဝန္တာတောင်နှန်းကြီးနဲ့တောင်နှန်းနေလူမှုအတိုင်းဝိုင်းအပေါ်ကိုလည်းရိုက်ခတ်တက်ရောက်နေပါတယ
်ဟိမဝန္တာတောင်ကျောပေါ်မှာတောင်တသမားတွေစွန့်ပစ်ခဲ့တဲ့အမိုက်တွေကိုသူနဲ့ Asian Tracking Agency တို့ပူးပေါင်းပြီးတော့နှစ်စဉ်ရှင်းလင်းနေတာပါကမ္ဘာပူနွေးမှုနဲ့ဥတုရာသီပြောင်းလဲမှုကိရက်တွေကဟိမဝန္တာတောင်တန်းတွေအပေါ်ဆိုးဝါးပြင်းထန်စွာတက်ရောက်နေတယ်လို့လည်းသူကပြောပါတယ
်။ I have seen your climate change global warming was under thulo asar baneko uttar himalaya
ချက်ဟိမဝန္တာဧရိယာမှာမြင့်တက်လာနေတဲ့အပူချိန်ဟာကမ္ဘာတဝန်းပြားမြတက်နေတဲ့အပူချိန်ထက်ပိုများပါတယ်။ဒါကြောင့်ရေခဲတွေနဲ့နှင်းထုတွေခက်မြန်မြန်အေးပြော်လာပြီးအဖြူရောင်နှင်းတောင်ကြီးကနေအမဲရောင်ကြောက်တောင်ကြီးအဖြစ်မြင်လာရပါပြီ။ရေခဲလွှာတွေအေးပြော်ကုန်တဲ့အတွက်ရေကန်တွေမှာလည်းရေတွေခန်းချောက်ကုန်ပါလေ
။ဟိမဝန္တာတောင်ချေမှာမွေးဖွားခဲ့တဲ့သက်ရှင်ဟာသူ့ရွာဘေးမှာတင်ရှစ်ခဲလွှာတွေပေါ်နှင်းလျှောစီးပြီးတော့ဆော့ကစားခဲ့ပူတဲ့ကလေးဘဝကိုအမတ်ရနေပါတယ်။ဒါပေမဲ့လည်းအဲ့ဒီရေခဲလွှာတွေခုတော့ကွဲပြောက်ကုန်ပါပြီ။အခြားတောင်သက်လမ်းပြတွေကလည်းအေဗရက်တောင်ချေမှာရှိတဲ့ခမ်ဘူဂလေးရှားရေခဲလွှာတွေပြောင်းလဲလာတယ်လို့ပြောပါတယ်။အဲ့ဒီနေရာကအေဗရက်တောင်ထိပ်တက်တဲ့နေရာမှာပထမဆုံးစခန်းချရတဲ့ base camp အနီးမှာရှိတာပါ။ကီပါကလာတဲ့တောင်တက်သမားတွေကိုတောင်ထိပ်အရောက်16ကျိန်အထိလမ်းပြခဲ့တဲ့ဖူဘာတန်ဂျင်ကတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကိုလက်ရှိမှာတင်မျက်ဝါးထင်ထင်တွေ့မြင်နေရပြီလို့ပြောပါတယ်
။
ရင်းနှုံးကဆိုရင်ခွန်ဘူးရေခဲလှော်တွေက base camp နားအထိရောက်ပါတယ်။အခုတော့အဲ့ဒီစခန်းမှာရေခဲလှော်တွေမတွေ့ရတော့ပါဘူး။
အသက်16နှစ်အရွယ်ကလေးကအေဗရက်တောင်တက်လာတဲ့တင်ကြီးကတော့9နာရီ6နာရီလောက်သွားတဲ့ရေခဲတွေနဲ့ချောနေတဲ့တောင်တက်လာမှာရေခဲတွေအေးပြော်ကုန်ပြီးတော့အောက်ကကြောက်တုံးတွေပေါ်လာတဲ့အတွက်အခုဆိုရင်အဲ့ဒီလမ်းကိုနာရီဝက်လောက်ပဲရှောက်ရတော့တယ်လို့ပြောပါတယ် American Pidangsu, main Tagado Tepan Pinya Shinwe, two did another Kumaro, Ira Tonga, Nibang Natango, Dishi Laka, Yeke, Loreha, Longer and Nibang Tongs, a dream marin, Quepia Lanirago, NPJ, Udu Yadine, Lidu Sanya, Tepan Janema, Popia, Kevare, Piker and Sangane, Dream, Ira Tong Table Mashide, Kaba, Minso, Jikeloa, the South Cold Glacier Gane, Jigedu, the Ya Kunasak Kunabeti, Piosin Dore, Lule Sultavare, Tepan Pinya Shin, Seuba, Puerguga, Ira Tantaya, Albert Lina Mare, Molly with that song years can go. The towns a go kunema, this out Kajabiro, Kaba Aminzo, Jike Lua Dremai, Donset Don't be a nega, Jige to goba, Namuna Yulila Cabare. Billy Yiminabi at Te, Bebong, Natang Chowta, Miamashida, Yiko Loriha, Bramazong, Namuna Yulila Kerret Chingarisaye, Asa Shise Lauti, Kamina Yipio Sinanidello, Natang the Senna Kune, Dick Banjanet Kuma Popia Tavale. Milan Sekuyan Nimawe and Nikonese Pido Kere, Everest, Nipale Nigo, Nipol Asoyane, Taunani Lumu Taiwanuga, Muro, Katmanduma, Ati Mutune, Chima Kajabiro, Taunat the Marine, Leshine Yikin, Taunte Lamiarego, Compu Kajara Pipare, Chima Nanglawa.
Uruyadine Nagagaba season go, Nanongat and Sep Pigger up your bare, Fuigan is an inya by Himavada season ago. Nyasen IT, Washington DC, Murogani, Taya, Italian Pinit up your bare. The Russian in the general view, Mimabango, Saida, Sadu, Genes, so not Genorugo, Emiga Pipi, Facebook up Pipi Sadu Namare, Genoria, Emil Lisa, Gara, Burmese at viewingnews.com Pipare, Agura Chanchini, the chain, the Madrin, Chinjogo, Masumyamonga, the Latinia, Bima Pipare, Mia.
Indian and Amaro Nibang Nasage or Drema, so was of your Tata who Pibwagira, Matoya Nibate, Sombiro Tonganella, Tanya Dabare, Nanga Shibai, Oreta Pinia, Matta Janina, Tida Sanoje Kunanai Lama, the Amyanya Tata Sin Lunch Hobiro, Nanatina Yatala Majatare, Golden Jatago, Winter Kerawa, and Yatana Sin Tavitalo, Yatari, Bambia Piacini, Jimabe, Nota Amyanya Tata Zida, Winter Keralo, India Dawi Shidriga Piovare, Lubang Niasha said Tempene, the Songere Yatai Muji, Belujam Pia, the Les Ragule, ສົງຊັ້ນແມ່ລຸມີຍະຖາວິນຊີກາປ່ຽນຈາກໄປໄດ້ປຽສີຕົວແດຍະຖາດ້ວຍໄດ້ຈາມາອັດແຊນນິໄນດຸລີໂກໄລຊານີແດກຸນີເກໄຊເລົ່ນດຸລີກໍຄີ້ແດດຽອັນຍັນຍະຖາ 26ဒေတာဖြစ်ရမယ်ဆိုတဲ့အနာဂတ်အမြင်နဲ့ဒေတာရင်းမှာပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေပုံများလာတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောကြားလိုက်တာပါတယ်။စင်ကာပူမှာကျင်းပနေတဲ့အာရှဒေတာဆိုင်ရာအကြီးအကျယ်ဆုံးလုံခြုံရေးဆွေးနွေးပွဲကြီးဖြစ်တဲ့ Shangri-La Bravo wo Subiano ga pyo cha twa ba de ASEAN a ni ne Myanmar nai ngan ma ana shin snit au chauk da go lat ma khan chang ne Myanmar pi du re a paw te che de a thi sit tat ga a chan phet lou yat dwe lou ni de so ra tin sha de so ra go le shin shin lin lin pyo cha tha de lo win ji Subiano ga swin ni we ma pyo cha twa ba de ASEAN a ni ne Myanmar sit u so ne thi twe sat san ni de a chang tai khai mu re yat pi lo patipakha re shaw cha bo democracy ni lan cha a phie cha bo a tat nai song chou sa ni ba de lo le win ji Subiano ga swin ni we ma pyo cha twa ba de Manchester United and Man City Atheno FA Plago Luni Jabare, through Athena Denzalong, the FA Pla Final Matakama, Madrid Bura Jang, Daha, FA the Mind Shama, the Manchester Nathan Panamazong, Jane Twigerava. Aku Minute House, Jola Navy Pipiro, Lolose Maro, Man City Gat Nago, Man Yuga Dagune, Jatabarishin.
တင်းကျင်းကျုပ်ကိုမတ်စုမြတ်မော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
This program has come to you from the Voice of America.